ကွလွန်သွားတဲ့တရုတ်လူခွင့်ရလှူရှားသူလူရှားဖို့ကို2010ပြည်နှစ်မှာငင်းချိုင်းနိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှိုင်းအောင်လောက်ရောက်တယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာစုပေးရခြင်းရည်ရွယ်ချက်နဲ့ဆန့်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါတရုတ်နိုင်ငံမှာအထင်ရှားဆုံးနိုင်ငံအကျဉ်းသား2ဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှားဖို့ဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ခဲ့ရမှာလဲတက်ရှိထင်ရှားရှိခဲ့စဉ်ကလို့ပဲအခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်တဲ့ကင်စာနောက်ဆုံးအဆင့်ခန်းစားခဲ့ရပြီးနောက်ရှင်းနေကြနေခဲ့ရတဲ့ချင်းထောင်ကနေစေကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံရှင်းမြောက်ဖွဲ့ရှန်ရန်ဒေသကဆေးရုံမှာပဲမနေ့ကကွယ်လွန်သွားခဲ့တာပါဒေသကအနာဘင်ကတော့ခန္ဓာကိုယ်နဲ့အင်္ဂါတွေအလုံးမလုံးတော့ပဲတည်ဆုံးသွားတာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတယ်ရီဘရန်စတက်ကတော့ထောင်သွင်းအချင်းချရမယ့်အစားလေးစားမှုတွေကိုပြသရမယ့်ရည်တည်ချက်ခိုင်မာသူစံနမူနာပုဂ္ဂိုလ်တူကိုတရုတ်နိုင်ငံကဆုံးရှုံးခဲ့ရကြောင်းပြောဆိုခဲ့တာပါလူရှာမှုတွေ့ဆုံးမှုတွေတရုတ်စိုးရမှာတောင်းရှိကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီအကြီးအကဲကလည်းပြောဆိုခဲ့ပါတယ်။ကျွန်မရဲ့အခြေအနေစိုးရွားမလာခင်လုံလောက်တဲ့ကုသမှုတွေရနိုင်မယ့်နေရာကိုပြောင်းရွှေ့မပေးခဲ့တဲ့အတွက်အလွန်မဲ့စိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့အချိန်မတန်ခင်တွေ့ဆုံးမှုတွေတရုတ်စိုးရမှာကြီးလေးတဲ့တောင်းဝင်ရှိကြောင်းလည်းနိုဘယ်ကော်မတီဥက္ကဋ္ဌဘရစ်ဒရက်စ်အန်ဒါဆန်ကပြောဆိုလိုက်တာပါ။လူရှာမှုတွေ့ဆုံးမှုနဲ့ပတ်သက်လို့အမေရိကန်၊ဂျာမနီပြင်သစ်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးတို့ရဲ့ဝေဖန်မှုတွေကိုတော့တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံရဲ့တရားစီရင်ပိုင်ခွင့်ကိုနိုင်ငံတချို့ကဝင်ရောက်ဆွတ်ဖက်နေကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့ရသူကန်ရှောင်ကပြောဆိုခဲ့တာပါတရုတ်ကွန်မြူနစ်ပါတီအဖွဲ့ The Global Times သတင်းစာကလည်းဘဝတစ်လျှောက်ကြီးကွဲစရာအခြေအနေမှာနေထိုင်ခဲ့ရတဲ့လူရှာဖို့ရဲ့နောက်ဆုံးအခြေအနေမှာပြည်ပအင်အားစုတွေရဲ့နိုင်ငံရေးအရာအတုံးချခံခဲ့ရကြောင်းလည်းရေးသားဖော်ပြခဲ့ပါတယ်